တူရကီနိုင်ငံအရှိတောင်ပိုင်းကတ်စ်လူမျိုးအများစုနေထိုင်ရာဂါဇီယန်တက်မြို့ကမင်္ဂလာဆောင်တစ်ခုမှာစနေနေ့ကအသေးခံဘုံးဖောက်ခွဲသူဟာကလေးငယ်တူဖြစ်ပြီးဘုံးတံကြောင့်51ယောက်ထဲမှနေတေဆုံးခဲ့ရတယ်လို့လူ20လောက်ဒဏ်ရာရပြီးအများစုကအခြေအနေဆိုးရင်ရတယ်လို့တူရကီသမ္မတရီချက်တဲ့အာရဝမ်ကပြောကြားလိုက်ပါတယ်။ကနဦးရရှိတဲ့ထောက်ထားတွေအရအသေးခံဘုံးခွဲသူဟာအသက်12နှစ်ကနေ14နှစ်ကြားရှိတယ်လို့သမ္မတကတနင်္လာနေ့မှာပြောပါတယ်။ဒါအပြင်စီးရဲနယ်စပ်နားမှာရှိတဲ့ဂါဇီယန်တက်မြို့ကလေးကအခုလိုတိုက်ခိုက်မှုကိုIS အစွန်းရောက်တွေကလုတ်ခဲ့ပုံရတယ်လို့လည်းပြောပါတယ်။အစောပိုင်းမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ Mr. Erdogan က ISIS စစ်သွေးကြွတွေနဲ့မတရားသိမ်းဖြစ်တဲ့ Quds အလုတ္တမပါတီ PKK ကစစ်သွေးကြွတွေကြားကွဲပြားမှုမရှိဘူးလို့ပြောကြားလိုက်ပြီးပြီးခဲ့တဲ့လမှာအောင်မြင်တဲ့အာဏာသိမ်းမှုကို American ချစ်ဆက် Islam တရားဟောဆရာ Fethullah Gulen ရဲ့နောက်လိုက်တွေကလုတ်ဆောင်လာလို့ဖော်ပြထားပါတယ်။ American သမ္မတ AMU ကတော့ဂါဇီယန်တက်ကမင်္ဂလာဆောင်ပွဲကိုပြစ်မှတ်ထားပြီးလူမဆန်တဲ့လုပ်ရတဲ့တရေဘောကြောင့်ဆိုတက်ခိုက်တဲ့သူတွေဆိုပြီးပြစ်ဒဏ်ရှုံချလိုက်ပါတယ်။တနင်္ဂနွေနေ့သမ္မတအင်ဂျူဂျင်ညာချက်ထဲမှာအချမ်းဖက်ချင်းမုံကြီးကိုတူရကီအစိုးရနဲ့တူလက်တွဲလှုပ်ဆောင်မဲ့အမေရိကန်ရဲ့တန်တိတန်ခိုင်မာကြောင်းပြတာဖို့ဒုသမ္မတဂျိုးဘိုင်ဒန်ဟာဗုဒ္ဓဖူးနေမှာတူရကီနိုင်ငံအန်ကာရာမြို့ကိုတွားရောက်မှဖြစ်ကြောင်းဖော်ပြထားပါတယ်။